Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ17ရက်ကြာတာပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုတည်ပါဖို့ရုရှားအကြိုးပန်းတဲ့အကြောင်းအမေရိကန်ထက်လွတ်တွေ့အစဉ်ကန်စာကိုရုရှားကပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရွာသား10ဦးပြည်မဲ့တပ်ဖြတ်ခံရတဲ့ကိစ္စမှာတာဝန်ရှိသူတွေသူတွေကိုအရေးယူဖို့နဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာဆွေရွာကလက်ခံဖို့တည်ယူတာတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထက်နဲ့တူချင်ညာပေးပါပါ
။ကောင်းပါပြီရှင်သတင်းတွေအပြည့်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ NCA အပြည့်ရရှိဖွဲ့အရေးပေါ်အစည်းအဝေးကျင်းပတဲ့အကြောင်းနဲ့အတူနှားဆင်ကြရမှာက
လက်ရှိဒီဖြစ်နေတဲ့ဟာတွေသူတို့ဒီမှာဘလောက်ပဲပြောအကြောက်တရားတွေရှိနေတယ်သူတို့ဘင်္ဂါလီတွေပြောင်းဝင်လာပြီးတော့ဒီတက်ကန်ရခိုင်တွေစိုးရိမ်နေတာရှိတယ်နောက်ကမွတ်စလင်တွေဘက်ကလည်းအခု
မြန်မာသတင်းမီဒီယာအကောင်စီတွဲဖက်အတွင်းရင်းမှုနဲ့ဦးကျော်စွာဝင်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနှားဆင်ကြရပါမယ်ဒါပြင်ဘတ်ဂျက်ကာလပြောင်းလဲသတ်မှတ်တဲ့လွှတ်တော်ကဆွေးနွေးချက်တွေကိုလည်းနှားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုထိပါဖို့ရုရှားနိုင်ငံကကြိုးပမ်းခဲ့ကြောင်းအမေရိကန်ထက်လွတ်တွေရဲ့အစဉ်ကစားအခြေမြင့်မရှိသလိုနှစ်နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေကြောင်းရုရှားကတုံ့ပြန်လိုက်ပါတယ်။အမေရိကန်တက်လို့တော့ဒီမိုကရက်ကိုယ်စားလှယ်ရဲ့အစဉ်ခံစားမှာတော့ဒီမိုကရေစီစနစ်ကိုတိုက်ခတ်တဲ့ရုရှားရဲ့လွတ်ရတရားအမေရိကန်ရွေးကောက်ပွဲတွေမှာလာမကဘဲနိုင်ငံတကာတိုက်တာနဲ့ဖြစ်ပေါ်နေကြောင်းပြောဆိုထားတယ်လို့သမ္မတဒေါ်နယ်ထရန့်အနေနဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဟန်တားဖို့ပြက်ကွက်ခဲ့ကြောင်းလည်းပြောဆိုထားတာပါအမေရိကန်မျိုးသားလုံခြုံရေးအပေါ်ဒီလောက်ထိကြီးမားတဲ့ချင်းချောက်မှုမျိုးကိုဘယ်သမ္မတအဆက်ဆက်ကမှလက်လျူရှုခဲ့တာမျိုးမရှိခဲ့ကြောင်းလည်းတက်လို့တော့နိုင်ငံခြားဆက်ဆံရေးကော်မတီဝင်ထိတ်တန့်ဒီမိုကရက်ကိုယ်စားလှယ်ဘန်ကာရင်ကပြောဆိုခဲ့ပါတယ်ရုရှားရဲ့လွတ်ရတရားကိုမဟန်တားနိုင်ခဲ့ရင်ဒီနေ့ရွေးကောက်ပွဲတွေမှာရော2020သမ္မတရွေးကောက်ပွဲတွေမှာပါရုရှားကစွပ်ဖက်လာလိမ့်မယ်လို့လည်းသတိပေးခဲ့တာပါရုရှားဆိုရပြောခွင့်ရသူဒီမထရီပက်စကော့ကတော့ဒီနေ့ဇင်းတောက်တွေနဲ့တယ်လီဖုန်းကတဆင်ဒေသရှင်းလင်းပွဲလုပ်ရမှာရုရှားကစွပ်ဖက်မှုတွေရှိနေကြောင်းစွပ်စွဲချက်တွေကအခြေမြင့်မရှိဘူးဆိုပြီးပြောဆိုပယ်ချခဲ့တာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကပူးပေါင်းဆောင်ရွက်မှုစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့တွေ့စရာမလိုလောက်ဘူးလို့ပြောဆိုလိုက်ပါတယ်။မနေ့ပုတ်ထုံးနေ့ကနော်ဝေဝင်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးနောက်လောက်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကအခုလိုပြောတာပါ။ရုရှားနဲ့ပေါင်းကြံခဲ့တာမရှိဘူးဆိုတာကိုသမ္မတကထပ်ပြီးပြောပါတယ်။တကယ်တမ်းပေါင်းကြံခဲ့တာကတော့ဒီမိုကရက်တီနဲ့ရုရှားတွေဖြစ်တယ်။အောက်လန်းနီနဲ့ဆက်ပြီးတိုက်ခိုက်နေကြဆဲပဲလို့လည်းသမ္မတကပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်သမ္မတနဲ့တွေ့ဆုံမေးမြန်းလိုတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတထရန့်ရဲ့ရှေ့နေတည်နဲ့ပြောဆိုထားတာရှိတယ်ဆိုတဲ့သတင်းတွေထွက်နေတာပါဒီစုံစမ်းစစ်ဆေးမှုကိုလည်းဒီမိုကရက်တီရဲ့လိညာမှုတစ်ခုအဖြစ်သမ္မတကပြောဆိုပါတယ်စုံစမ်းစစ်ဆေးမှုတွေမှာတော့အခုချိန်ထိသမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနန်းဖို့ကိုဆွဲချက်တင်ထားပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ဖလင်းကလည်းအပြစ်ရှိကြောင်းဝန်ခံထားတာဖြစ်ပါတယ်
ဤဝန်ငယ်နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်အလုပ်ဖြစ်နေကြောင်းနဲ့ဤဝန်ရဲ့ပက်ထင်းတဲ့မစ်ဆိုင်တုံးစီစဉ်တဲ့အရှေ့လေဗန်ဒေသကတခြားလူရက်တွေပေါ်စိုးရိမ်မခင်ဖြစ်နေတာတွေကိုတော့တိကျကိစ္စရပ်တွေဖြစ်ကင်တွယ်ဖို့လိုအပ်ကြောင်းဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါဟီနီကပြောဆိုလိုက်ပါတယ်နျူကလ িয়ার စီစဉ်တွေကိုကန့်သက်လျှော့ချမဲ့ဤဝန်နိုင်ငံကိုအပြန်အလှန်အနေနဲ့ဗန်နိုင်ရေးရာပိတ်ဆို့တံခတ်မှုတွေလျှော့ချပေးမဲ့2015ခုနှစ်ကသဘောတူညီချက်နဲ့ပတ်သက်ပြီးဗြိတိန်ပြင်သစ်ဂျာမနီဤဝန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဘယ်ကျန်းနိုင်ငံဘရက်ဆဲမှာဒီကနေ့တွေ့ဆုံပြီးနောက်မှာပဲပြောကြားလိုက်တာပါ။ EU ကတော့နျူကလ িয়ার လုပ်ငန်းတွေဟာငင်းကျဲတဲ့ရွေချင်းနဲ့သာဖြစ်ကြောင်းပြောဆိုထားပါတယ်။တွေ့ဆုံမှုပြီးဒီနေ့နောက်တွေကိုပြောတဲ့အချိန်မှာတော့ EU နိုင်ငံကြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကိုတခြားတန်တမာတွေနဲ့အတူမတွေ့ရပေမဲ့မနေ့ကတော့သဘောတူညီချက်ကိုအားပေးထောက်ခံကြောင်းပြောဆိုခဲ့တယ်လို့အမေရိကန်ကဖျက်လို့ဖြစ်စီမူဝါဒတွေကျင့်သုံးလာနေကြောင်းလည်းဆွဆွဲပြောဆိုထားတာပါ။ကမ္ဘာအင်အားကြီးငါးနိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကိုအမေရိကန်ပါဝင်အားလုံးကလေးစားလိုက်နိုင်ဖို့လိုအပ်ကြောင်းပြည်ထောင်နိုင်ငံရေးဝန်ကြီးယောင်အက်ဖ်လက်ဒရင်းကလည်းပြောဆိုထားပါဗြိတိန်နိုင်ငံရေးဝန်ကြီးဘောရစ်ဂျွန်ဆန်ကတော့သဘောတူညီချက်ကိုနိုင်ငံတကာတိုက်တာနဲ့ထောက်ခံမှုအီရန်နိုင်ငံကိုဒေသတွင်းမှာအင်းနီချင်းကောင်းဖြစ်လာအောင်အခွင့်အရေးပေးဖို့အရေးကြီးကြောင်းပြောဆိုထားပါတယ်
ပြီးခဲ့တဲ့လကတော်မီချောင်းတောင်ကုန်းတွေပေါ်မှာတစ်ပင်တစ်တော်တွေပြုံးတိခဲ့ရတဲ့အမေရိကန်ပြည်ထောင်စုလော့စင်ဂျလိစ်မြို့ရဲ့မြောက်ပိုင်းမှာရေကြီးမြေပြိုရာကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးအိမ်တချို့ပျက်စီးပါတယ်။အနည်းဆုံးလူ18ဦးလည်းပျောက်ဆုံးနေတာနဲ့အတူရဲတပ်ဖွဲ့တွေအမျိုးသားအစောင့်တပ်ကမ်းခြေဆောင်တပ်တို့ရဲ့အကူအညီနဲ့လော့စင်ဂျလိစ်ခရိုင်ကရှာဖွေကယ်ဆယ်ရေးအဖွဲ့ကြီးရောက်ရှိနေပြီးမနေ့ပုတ်ထူးနေ့မှာအသက်ရှင်ကျန်းရစ်သူတွေကိုတိုးချဲ့ရှာဖွေနေကြပါတယ်။ဒီလူတွေဘယ်မှာရှိနေတယ်လဲဆိုတာမသိရကြောင်းနဲ့အပြက်စီးတွေချာမှာရှိနေမယ်လို့ထင်မြင်တဲ့အကြောင်းစန်တာဘာဘရာခရိုင်ရဲ့ပြောခွင့်ရအမ်ဘာအန်ဒါဆန်ကပြောပါတယ်။မြေပြိုမှုဖြစ်စေခဲ့တဲ့မိုးသက်မုန်တိုင်းကအင်္ဂါနေ့အစောပိုင်းမှာပြက်ပြက်သွားခဲ့တာကြောင့်ဒူးလောင်မြုပ်တဲ့ရွှေနေထဲမှာအိမ်တွေထဲမှာပိတ်မိနေသူတွေကိုရဟယင်တွေခွေးတွေအသုံးပြုရှာဖွေနေတဲ့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေအတွက်လမ်းရှင်းသွားစေတာပါအ ਨੇ ဆုံးအိမ်ဒါဇင်ပေါင်းများစွာပျက်စီးဒါမှမဟုတ်လဲခေါင်းတည်တဲ့ဒေသတွေမှာတော့အပျက်အစီးကြီးကြီးမားမားရှိနိုင်တယ်လို့လဲစန်တာဘာဘရာခရိုင်ရဲမှုကပြောဆိုထားပါတယ်ရှင်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်တောင်မြို့နယ်မှာမွတ်စလင်ရွာသား10ဦးဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့လူခွင့်ရေးချုပ်ဖောက်မှုတွေအားလုံးကိုပေါ်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးဘက်ကမြန်မာစစ်ရောကလက်ခံမှုဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တောင်မြို့နယ်အင်းတင်ကြီးရွာတုတ်သမတွေးခဲ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသူတွေဖြစ်တဲ့အကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းလိုက်ကြပါဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်စစ်ဆေးတည်ကြပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်နေတဲ့အကြောင်းအခုဖြစ်ရက်ကပြသနေတာကြောင့်အဖြစ်မှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွင့်တဲ့သတင်းမီဒီယာတွေကိုမြန်မာစိုးရကခွင့်ပြုဖို့လဲ EU ကတိုက်တွန်းလိုက်တာပါတမန်တော်ကော်ဝဲဦးစည်းချုပ်ရုံရဲ့မနေ့တုန်းကထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလ1ရက်နေ့ကတမန်တော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီချမ်းဖက်သမား10ဦးကိုစစ်တပ်ကစစ်ဆေးမြင်းမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်တပ်ဖြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့ညီအရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြေကြောင်းကြားဖို့ပြက်ကွက်ခဲ့သူတွေနဲ့တာဝန်ရှိသူအစင်းစင်ကိုလည်းအရေးယူသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
မြန်မာနိုင်ငံကိုသုံးဖြတ်ချခီးစဉ်အဖြစ်ဒီကနေ့ရောက်လာတဲ့ဂျပန်နိုင်ငံချိုင်ဝင်ကြီးတာရိုကိုနိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်အတွင်းကျဆုံးသူဂျပန်စစ်သည်တွေမြုပ်နှံထားတဲ့တင်းချိုင်ကိုတွားရောက်ကာရဝပြုပါတယ်ဂျပန်နိုင်ငံချိုင်ဝင်ကြီးဟာမနေ့ပြန်မှာတော့မြန်မာနိုင်ငံချိုင်ဝင်ကြီးလည်းဖြစ်နိုင်ငံတော်အထိုင်းမင်ကန်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်ခီးစဉ်အတွင်းဂျပန်နိုင်ငံချိုင်ဝင်ကြီးဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။စနေနေ့မှာတော့မကြသေးခင်တုန်းကတကြောပြန်ပြိပခတွေကျုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုတွားရောက်မှာပါ။ဂျပန်နိုင်ငံချိုင်ဝင်ကြီးရဲ့ခီးစဉ်မတိုင်မီမနေ့တုန်းကတော့ပြီးခဲ့တဲ့လတည်းဖမ်းဆီးခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမား2ဦးကိစ္စအပါအဝင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်မကင်းစရာတွေကိုမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒဲရှုဂါကပြောဆိုထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်းကအလေးထားတဲ့စံတမ်းမိုးတွေဖြစ်ကြောင်းလည်းမနေ့တုန်းကတိုကျိုမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံကအမေရိကန်အစိုးရရဲ့ငွေစုစာချုပ်တွေဝယ်ယူစုဆောင်မှုတွေကိုရှော့ချတာဒါမှမဟုတ်ရက်ဆိုင်တဲ့အထိလောက်ကောင်းလောက်လာနိုင်ကြောင်းသတင်းထွက်ပေါ်လာတဲ့ပေါ်တရုတ်နိုင်ငံကမဟုတ်မှန်ကြောင်းငြင်းဆန်လိုက်ပါတယ်။အမေရိကန်ဆိုရရဲ့ငွေစုစာချုပ်တွေဈေးကွက်မှာလူကြိုက်နည်းလာသလိုကုန်သွယ်ရေးအရာတင်းမာမှုတွေကြီးထွားလာနေချိန်မှာအခုလိုဆောင်ရွက်ဖို့တရုတ်စိုးရအကြီးအကဲအရာရှိတွေကတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Bloomberg စီးပွားရေးစာဆောင်ကသတင်းရင်းမြစ်တချို့ကိုကိုးကားရေးသားဖော်ပြခဲ့တာပါ Bloomberg သတင်းထွက်ပေါ်လာပြီးနောက်မှာပဲဈေးကွက်ထက်မှာငွေစုစာချုပ်တန်မိုးတွေကျဆင်းသွားသလိုအမေရိကန်ဒေါ်လာတွေကိုထုတ်ရောင်းလာရလည်းရှိခဲ့ပါတယ် တရုတ်နိုင်ငံပြပငွေကြေးလဲလဲရေးကြီးကြပ်မှုဌာနကတော့ Bloomberg သတင်းဌာနရဲ့ဖော်ပြချက်ဟာအချက်လက်မှားယွင်းတာဒါမှမဟုတ်သတင်းတူဖြစ်နေကြောင်းဒီကနေ့ပဲကြေညာချက်တစ်စောင်ကို website ကနေထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံမှာအမြောက်များရှိနေတဲ့ပြပအရန်ငွေကြေးတွေကိုဈေးကွက်အခြေအနေနဲ့ရင်းနှီးမြှုပ်နှံမှုလိုအပ်ချက်တွေပေါ်မူတည်ပြီးကျန်းကျန်းချင်းချင်းစီမံခန့်ခွဲထားကြောင်းလည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံဟာကမ္ဘာမှာပြပအရန်ငွေကြေးအများဆုံးပိုင်ဆိုင်တဲ့တိုင်းပြည်ဖြစ်ဒေါ်လာ 3.1 trillion အထိစုဆောင်းထားတာပါဒေါ်လာ1 billion တန်မိုးရှိတဲ့အမေရိကန်ငွေစုစာချုပ်တွေကိုတရုတ်နိုင်ငံကဝယ်ယူစုဆောင်းထားကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပြောဆိုထားတဲ့အတွက်လည်းတရုတ်နိုင်ငံဟာအမေရိကန်ဆိုရကျွေးမိကိုပြပမှာအများဆုံးထိချုပ်ထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ
်အာဖရိကမြောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့တူနီရှားနိုင်ငံမှာအစိုးရရဲ့ချိုးချံချွေတာရေးအစီအစဉ်တွေအပေါ်အကြမ်းဖက်ဆန့်ကျင်မှုအတွင်းလူပေါင်း900ကျော်ဖမ်းဆီးထားကြောင်းအာဏာပိုင်တို့ကပြောပါတယ်။မနေ့ဗုဒ္ဓဟူးနေ့တနေ့တည်းမှာပဲလူပေါင်း300ကျော်ဖမ်းလာလို့အာဏာပိုင်တို့ကပြောပါတယ်။အခွန်ထက်တိုးကောက်တာကိုအစိုးရရဲ့ဘတ်ဂျက်တစ်ထဲကိုထည့်တဲ့အပေါ်တုံ့ပြန်နဲ့ပြီးခဲ့တဲ့တနင်္လာနေ့ကဆက်ခဲ့တဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့မြို့အတော်များများမှလုံခြုံရေးတပ်ဖွဲ့တွေချထားခဲ့ပါတယ်။အနာရှင်ဇိုင်အယ်အဘင်တိုင်းဘင်အလီကို2011ခုနှစ်မှာဖြုတ်မချနိုင်ခင်ကာလရှည်ကြာခဲ့တဲ့အဂတိလိုက်စားမှုနောက်အလုံးလက်မဲ့များပြားမှုတွေကြောင့်တူနီရှားနိုင်ငံကိုအကျက်ရိုက်စေတာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်သိငိထိုက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါအလှပ်ဖြစ်ပါတယ်ရှင်အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစုပူအကျန်းဖက်မှုတွေပြုလုပ်ဖို့ရှိနေတယ်ဆိုတာဒေသအာဏာပိုင်တွေစီကသိကြရတယ်လို့သတင်းသွားရယူခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်ကြတဲ့သူတွေဟာစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတယ်လို့လည်းပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
ကျမ်းမမှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုမြန်မာသတင်းမီဒီယာကောင်စီကဦးဆောင်ပြီးပြည်တွင်းမီဒီယာတွေနဲ့ဇန်နဝါရီ6ရက်ကနေ10ရက်ထိတွားရောက်သတင်းရယူခဲ့တာပါ။သတင်းတွားရောက်ရယူခဲ့ပြီးတွားရောက်ခဲ့တဲ့ခီးစဉ်ကြောင်းကိုဒီကနေ့ဇန်နဝါရီ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။သတင်းတွားရောက်ရယူရမှာတော့ရခိုင်ပြည်နယ်မှာစူပူမှုတွေပြုလုပ်ဖို့ရှိရဆိုတာဒေသအာဏာပိုင်တွေရှိကသိရှိရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကောင်စီဝင်ဦးအောင်ကျန်ကပြောပါတယ်
။ကျွန်တော်တို့သိရသလားစုံစမ်းခဲ့ရသလားတဆရာအနေနဲ့ပုဂ္ဂိုလ်တွေရဲ့အပြောအရကဗန်ဂလီကပြန်မဝင်နိုင်အောင်ကြားဖို့ဒီရွယ်ချက်နဲ့ဒီရပိုင်းတွင်မှာစုမဲ့ဆိုတာကိုတို့သတင်းရတယ်ရှေ့ရဲ့ကိုယ့်ရဲ့ဆေးရဲ့စုမဲ့ဒီလိုပြောကြတယ်ဒါအရှင်ခါစားတွေကကြားရတဲ့တည်းမှာအဲ့ဒီအချိန်မှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့ငါးရက်နေ့ကပြမလို့ရှစ်ချောင်းခုကိုမိုင်းခွဲပြီးတဲ့နောက်မှာရေစက်ချောင်းကရွာမှာအောင်ဝဲခံတဲ့အထိမ်းမအနေနဲ့ကောနာဗန်ဂလီစုပြီးတော့အခမ်းအနားလုပ်တဲ့ညလိုပဲဒီဟာကိုလည်းကျွန်တော်တို့ကြားခဲ့ရပါတယ်အဲ့တော့ကျွန်တော်ဘာပြောချင်တယ်လဲဆိုတဖြည်းဖြည်းနဲ့ပြန်စုလာပြီးတော့သူတို့ပြန်တက်စကန်ထဖို့အစီအစဉ်ရှိတယ်လို့ပြောချင်ပါတယ်အဲ့ဒါကလည်းပဲတက်ဆရာလူမျိုးအာနာပိုင်တွေကကြိုတင်ပြီးပြင်ဆင်ထားပါတယ
်မြေပင်ကွေးစင်သတင်းယူရမှာတော့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့လူမှုအတိုင်းဝိုင်းနှစ်ခုဟာစိုးရင်ထိတ်လန့်မှုတွေနဲ့နေထိုင်ရတယ်လို့လည်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးနှစ်ဦးကျော်စွာဝင်းက VOA ကိုပြောပါတယ
်။လက်ရှိဒီဖြစ်နေတဲ့ဟာတွေသူတို့ဒီမှာဘလောက်ပဲပြောအကြောက်တရားတွေရှိနေတယ်။သူတို့ဘင်္ဂါလီတွေပြောင်းဝင်လာပြီးတော့ဒီတက္ကသိုလ်ရခိုင်တွေစိုးရင်နေတာရှိတယ်။နောက်ကမွတ်စလင်တွေဘက်ကလည်းအကူတို့တက်ကဲပြင်စခန်းမှာကြောက်ရခိုင်မှာမွတ်စလင်တွေကလည်းဒီအစိုးရကသူတို့အတူမြတ်ပြီးဖို့ပို့ပေါ့နော်။ဟိုဘာလဲပြန်လက်ခံမှုဆိုရဲအနေထားမျိုးတွေတွေ့နေတာ။ဒါကြောင့်မို့လို့ကိုပြန်စစ်တာနှစ်ဖက်လုံးကဒီစိုးရင်နေတဲ့အနေထားမှာရှိနေတာသူတို့အကူတို့တွေ့ကြရတယ်။
မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုဇန်နဝါရီ23ရက်နေ့မှာတော့ပြန်လည်စတင်လက်ခံမှာဖြစ်ပါတယ်။အစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုအောင်မြင်အောင်ကြိုးစားနေတယ်လို့လည်းဦးကျော်စောဝင်းကဆက်ပြောပါတယ်။
အစိုးရဘက်ကတော့ဟိုလေဟိုဝန်ကြီးချုပ်စကားပဲအခုပြောချင်ပါတယ်သူတို့ကတော့ဒီ MOU တဘော MOU မှာသူတို့ဟို agreement ယူထားတာရှိပါတယ်အဲ့ MOU တိုင်းသူတို့လက်ခံသွားမယ်နောက်ကဒီလက်ခံတဲ့အစီအစဉ်ကိုသူတို့မရမကအောင်မြင်အောင်ဘယ်လိုပဲရှိနေစူးစမ်းသွားမယ်လို့သူတို့ပြောတယ်ဒါဆိုရင်သူတို့ဘက်မှာတော့ဒီတွတ်တင်ပြင်ဆင်မှုပေါ့နော်လာတဲ့လူတွေအတွက်ကိုဘယ်ပေါင်းစုံကပြင်ဆင်ထားပြီးပြီလို့အခုတို့ဟိုသူ့ပုံမှာမူတည်ပြီးသူတို့ပြောလို့ရပါတော့
မြန်မာသတင်းမီဒီယာကောင်စီနဲ့ပြည်တွင်းသတင်းမီဒီယာတွေဟာရသေးတောင်မြို့နယ်ဒုံပိုက်ရွာကိုရံကောက်ရွာနဲ့အင်းတင်ရွာမောင်တောမြို့နယ်အတွင်းကအလဲတန်ကျော်တို့အပြင်နေဆက်ခြံစည်းရိုးကာရင်ထားတဲ့နေရာတွေကိုလည်းလေ့လာသတင်းယူခဲ့ကြပါတယ်။နောက်ထပ်လည်းတွားရောက်သတင်းယူဖို့စီစဉ်ဆောင်ရွက်နေပါတယ်။သ တရင်မီရီယာတွေတွားရောက်တရင်ရယူဖို့တည့်ရလိုမှာတော့ပရိတောင်ကိုတွားရောက်တဲ့လုံညိုကြီးတပ်ဖွဲ့ဝင်တွေဟာကျင်ချောင်းရွာအနီးမှာအကြမ်းဖက်သမားတွေရဲ့လက်လုံမိုင်းဖောက်ကွဲတာခံရပြီးလုံညိုကြီးတပ်ဖွဲ့ဝင်နှစ်ယောက်နဲ့ရင်မောင်းတို့ဒဏ်ရာရရှိခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုလို့ရက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံတို့ကရှုံချခဲ့ကြပါတယ်။စကိုင်းမီနယ်မြောက်ပိုင်းကိုလုံညုံကြီးအခြေအနေအရတရင်မီဒီယာတွေအနေနဲ့တရင်ရယူဖို့အကန့်အသတ်တွေရှိနေပါတယ်။ရန်ဖန်ရန်ကာမှာတော့အစိုးရအစီအစဉ်တက်မတော်အစီအစဉ်မြန်မာနိုင်ငံတရင်မီဒီယာကောင်စီအစီအစဉ်တို့နဲ့တွားရောက်တရင်ရယူခွင့်ရှိပါတယ်ခင်ဗျာ
။စကိုင်းမီနယ်မောင်တော်မြို့နယ်အတွင်းအင်းဒီကျေးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံချိုကြီးအဖွဲ့ဝင်တွေနဲ့ဒေသခံကြီးရွာသားတချို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။တခိုင်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံချိုရဲ့တပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရိုဂျာကြီးရွာသား6,800ထက်မနည်းတက်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထားဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာပြည်ပြည်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘလောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲ။ဒီကြောင့်လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြတဲ့သူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်။ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ကို့အမြင်ကို့ဆွေးနွေးလိုတာကို့မိန်းကုံးတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်
။စနေညတိုက်ရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဘတ်ဂျက်အသုံးစရိတ်ကိစ္စအလွှတ်တော်ကဆွေးနွေးမယ့်အခြေအနေကိုနားဆင်ကြရပါမယ်။မကြာခင်ရက်ပိုင်းအတွင်းပြန်လည်စတင်တော့မယ့်ဒီလွှတ်တော်အစည်းအဝေးမှာ2018ဧပြီလကနေစက်တင်ဘာလအထိကြားကာလ6လအတွက်ဘတ်ဂျက်ကိစ္စကိုအဓိကထားဆွေးနွေးဆုံးဖြတ်ဖို့ရှိတယ်လို့လွှတ်တော်ကိုယ်စားလှယ်အများစုကပြောပါရယ်။နှစ်စဉ်ဧပြီတရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိကိုဗန္ဒာနှစ်အဖြစ်သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာဗန္ဒာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်နှစ်စက်တင်ဘာ30အထိပြောင်းလဲသတ်မှတ်ဖို့အတည်ပြုခဲ့တာပါ။ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
။လာမယ့် January 15ရက်နေ့မှာလွှတ်တော်အစည်းအဝေးတွေပြန်လည်စတင်မှုရှိနေပြီးဘတ်ဂျက်အကူပြောင်းကာလ6လအတွက်အမျိုးသားစီမံကိန်းဥပဒေကြမ်းနဲ့ပြည်ထောင်စုဘဏ္ဍာငွေအရာသုံးဆိုင်ရာဥပဒေကြမ်းတို့ကိုဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။နှစ်စဉ်နှစ်တိုင်းဘဏ္ဍာနှစ်ကိုဧပြီ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိသတ်မှတ်ထားရကနေပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာဘဏ္ဍာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်တစ်နှစ်စက်တင်ဘာ30အထိအတည်ပြုထားခဲ့တာပါ။ဒါကြောင့်ဘန်နာနှစ်နှစ်ခုကြား6လတာကာလအတွက်ဘတ်ဂျက်ကိစ္စကိုအခုလာမယ့်လွှတ်တော်အစည်းအဝေးမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ပြည်သူ့ငွေစည်းရုံးကော်မတီဝင်လိုင်းဘွေမြို့နယ်လွှတ်တော်အမတ်ဦးခင်ချိုကပြောပါတယ
်။ဘတ်ဂျက်နှစ်ပြောင်းလိုက်တော့6လပေါ့နော်။ခါတိုင်းဆိုရင်လည်းဧပြီလကနေတော့မတ်လအထိပေါ့။အခုကတော့ဘယ်လိုဆိုဆိုဧပြီကနေပြီးတော့စက်တင်ဘာအထိပေါ့။6လတစ်ဖြတ်ပြီးဆေးလိမ့်မယ်။ကြားပြတ်ပေါ့။အဲ့ဒါဒီမှာသူက2018-19ကတည်ကြဆွေးမှာဘူး။ကျွန်တော်လောလောဆယ်ဒီရောက်မယ်ဆိုဘတ်ဂျက်နဲ့ပတ်သက်တာပါလာမလဲဆိုလို့ရှိရင်ကျွန်တော်ပုံငွေလုံငွေခေါ်တော့ပေါ့နောက်ဆုံးအာရီပေါ့အဲ့ဒါလာလိမ့်မယ်အာရီလာလိမ့်မယ်အာရီလာမစင်အာရီပြီးမှခုနပြောတဲ့6လပတ်လာလိမ့်မယ်နှစ်ခုပေါ့6လပတ်ဥပဒေကြမ်းကြတော့ तू ကမိုးရဒီကာလဖြစ်တဲ့ကြောင့် तू ကစီမံကိန်းလုပ်ငန်းတွေကတော့ဘတ်ဂျက်ဟိုရှိမှာမဟုတ်ပါမှာတော့မဟုတ်ခွင့်လည်းပြမှာမဟုတ်လေအဲ့တော့ तू လာမစင်တာမှာ30စိတ်နဲ့ဒီမလုပ်မဖြစ်ပေါ့လုပ်သေးနဲ့မလုပ်မဖြစ်လုပ်ရမယ်လုပ်ငန်းတွေတော့ပဲဘတ်ဂျက်ထဲမှာပါလိမ့်မယ်လေဒီကြမ်းနဲ့တိဆောက်ရေးလုပ်ငန်းတွေကြတော့18-19အဲ့ဘတ်ဂျက်ကြမ်းမှာထည့်ဆွဲမှာပေါ့
ဘဏ္ဍာနှစ်နှစ်ခုကြားကြားကာလအတွက်ဘတ်ဂျက်ဟာ2018ဘဏ္ဍာနှစ်ရဲ့ပထမ6လထက်နည်းဖို့ရှိနေပြီးမိုးရင်းကာလဖြစ်တာမို့စီမံကိန်းကြီးတွေအတွက်ဘတ်ဂျက်ကိုတော့ထည့်သွင်းရေးဆွဲဖို့မရှိဘူးလို့ဦးခင်ချိုကပြောပါတယ်။လာမယ့်လွှတ်တော်မှာကြားကာလ6လတာဘတ်ဂျက်ကိုအတည်ပြုဖို့ကအဓိကဖြစ်ပြီးဘတ်ဂျက်အပြောင်းလဲကာလအတွက်အမျိုးသားစီမံကိန်းဥပဒေရေးဖို့ဖြစ်လာတာဖြစ်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
ဒါဟိုဘတ်ဂျက်အပြောင်းအလဲကြောင်းရှင်းလိုက်တာဘတ်ဂျက်ဆိုတာကွာဟမှုဖြစ်သွားတာဟုတ်ဘတ်ဂျက်နဲ့အပြောင်းသွားတော့ဧပြီလ1ရက်နေ့ကဒီစက်တင်ဘာလကုန်ထိအဲအဲ့ဒါ6လတာဘတ်ဂျက်သတ်သတ်ကြံခဲ့တယ်ဟိုအော်တိုဘာ1ရက်နေ့မှာဘတ်ဂျက်ပြစ်ဆက်တာဟုတ်ဆိုတော့အဲ့ဂျာ6လကာလကတိကျဆွဲရမလို့ဖြစ်နေတော့အဲ့ဒါကြောင့်ကျွန်တော်တို့ပြောတာပါအဲဒီဟိုအမြတ်ဆီမှာလို့ဆိုတာအမတင်မယ်ရတော့ခမန်းကြီးအဲ့ဒါလည်းတင်မှာပေါ့နော်ရတော့ခမန်းကြီးကတော့ဟိုအဲ့ဘတ်ဂျက်တိုင်းမှာတင်ပါတယ်
ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာပြုလုပ်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးမှာတော့ 6လဘတ်ဂျက်မှာစုစုပေါင်းရငွေကျပ်356ဘီလီယံကျော်နဲ့အသုံးစရိတ်ကျပ်1195ဘီလီယံကျော်ခန့်မှန်းထားပြီးတိုင်းနယ်ပြည်နယ်တွေကိုလက်ရှိဘဏ္ဍာနှစ်အတွင်းသတ်မှတ်ပေးခဲ့တဲ့ဘတ်ဂျက်ပမာဏရဲ့90ရာခိုင်နှုန်းကိုပဲထောက်ပံ့ပေးဖို့ဆုံးဖြတ်ထားပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့မှာကျင်းပမယ့်ပြည်တော်စုလွတ်တော်အစည်းအဝေးမှာတက်တော်ဥပဒေချမ်း၊အခြေခံပညာဥပဒေချမ်း၊ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေချမ်းစတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ဖို့ဆွေးနွေးဖို့လည်းရှိနေပါတယ်ရှင်။
မမမြင့်ခင်ပြောပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ NCA အပြည့်အရှစ်ဖွဲ့အရေးပေါ်အစည်းအဝေးကျင်းပတဲ့အကြောင်းကိုနားဆင်ကြရပါမယ် NCA လက်မှတ်ထိုးအပြည့်အရှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အရေးပေါ်အစည်းအဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာစတင်ကျင်းပနေတာပါဒီအစည်းအဝေးကနေ NCA နဲ့ပတ်သက်ပြီးနားလည်မှုလွှဲမှားနေတာတွေရှမ်းအမျိုးသားအဆင့်အကျိုးနိုင်ငံရေးဆွေးနွေးပွဲတွေတားမြစ်ပိတ်ပင်ခံရတဲ့အပေါ်ပြန်လည်ညှိနှိုင်းဖို့ရှိနေတယ်လို့လည်းအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအကြောင်းသေးသေးကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်အပြည့်ရတိုင်းသားရှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSD ဖွဲ့တွေနဲ့အစိုးရဖွဲ့တို့ကြား NCA နဲ့ပတ်သက်ပြီးနားလည်မှုလွှဲမှားနေမှုကိုကြော်လွှားဖို့အစည်းအဝေးကျင်းပရတယ်လို့ဒရင်မျိုးသားစည်းရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကဒီကနေ့မှကျင်းပတဲ့အစည်းအဝေးရဲ့အဖွဲ့မိတ်ခုံးမှပြောပါတယ
်ပြည်တော်စုနိုင်ငံရေးမြေလာက28ရာစုပင်လုံးကြားကြားအစည်းအဝေးကိုဥတီပြီးပြင်ဆင်နေတဲ့လုပ်ငန်းတွေထဲမှာမမျော်လင့်ပဲကျွန်တော်တို့ EAO ကတွင်နားလည်ထားတဲ့မျိုးသားစိတ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာပြင်ဆင်မှုလုပ်ငန်းစဉ်ဆက်စပ်တွေအပေါ်နားလည်ထားမှုနဲ့အစိုးရဘက်ကနားလည်ထားတာတွေမတူညီဘူးဆိုတာကိုကျွန်တော်တို့တွေ့ရှိလာပြီးကြည့်ရပါတယ်အခုလိုတွေ့ရှိရတဲ့အပေါ်မှာကျွန်တော်တို့ရှေ့ကိုဆွေးနွေးရှေ့မှာကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ဒါဆွေးနွေးပြီးတော့ကျွန်တော်တို့အတွက်အခုလိုပြောမယ်ဆိုရင်ပုံမှန်ဟုတ်ပဲအရေးပေါ်သဘောဖြစ်ပါ
ဇန်နဝါရီလကုန်လမှာကျင်းပဖို့ရထားတဲ့27ရာစုပင်လုံးတတိယကျင်းအစည်းအဝေးမှာတင်ပြနိုင်ရေးအတွက်ရှမ်းမျိုးရဆစ်အချုပ်နိုင်ငံရေးဆွေးနွေးပွဲတွေတာမြင့်ပိတ်ပင်ခံခဲ့ရတဲ့ပေါ်ပြန်လည်ညှိနှိုင်းဖို့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေစီဝေးကျင်းပခဲ့တာပါဒီလိုတာမြင့်ပိတ်ပင်လက်ပေါ်မှာ NCA ပြည်ရဖွဲ့တွေကြားဆွေးနွေးပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့မြန်မာဆိုရနဲ့ဆက်လက်ညှိနှိုင်းသွားရမယ်လို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကအခုလိုပြောပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအမိတ်ပေးနာခံမှုစနစ်နဲ့သွားတယ်မျိုးမဟုတ်ပဲအပြာလာအတိမပြုမှုလေးစားမှုပြုကြတာယုံကြည်မှုတည်ဆောက်ခြင်းကိုအခြေခံတာ stakeholder တွေကြားတန်တရားတာရှားရှိတဲ့ညီမျှချဖို့လိုပါတယ်တစ်ခိုင်းနဲ့တစ်ဖက်ဆွေရမှုတွေကိုပေါ်ထုတ်ပြီးအပြေရှာမှတာအနှစ်သာရရှိတဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်ပေါ်လာမှာဖြစ်ပါတယ်ဒီလိုရှိဖွဲ့ရဲ့ကြားမှာလည်းကျွန်တော်တို့ရဲ့စိုးရိမ်မှုတွေကိုပေါ်ထုတ်ပြီးတစ်ဖက်ဆွေးနွေးပွဲတွေနဲ့ညီနိုင်ဆွေးနွေးဖို့လုပ်ရမှာဖြစ်ပါတယ်
ဒီစင်ပါလလည်းကဆက်ပြီးတော့ NCA ပြည်ရဆောင်ပိုင်းရှမ်းပြည်သမတော်ကနေဥဆောင်ကျင်းပခဲ့တဲ့ရှမ်းလူမျိုးလားမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုသိဆုံပွဲတွေကိုသမတော်နဲ့ပြည်내ဆိုရကနေတာမြင့်ပြည့်ဝင်ခဲ့ပြီးလင်းခေမှာကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲကိုရက်ကသမရှိရွှေစန်းကျောင်း RCSF ဘက်ကဇန်နဝါရီလ၈ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်နိုင်ငံရေးဆွေးနွေးပွဲကြိုလူထုသိဆုံပွဲလူထုဆန္ဒရယူခြင်းမရှိဘဲနဲ့ပင်လုံတတ်တရခြင်းစီဝေးမှာတင်ပြဖို့မဖြစ်နိုင်ဘူးလို့လင်းခေခရိုင်စစ် GNC အပြည့်ရပူးတွဲစောက်ကြည့်ရေးကော်မတီဒေသခံကုသလဆိုင်းပါဟန်ကပြောပါတယ
်လူထုအသက်မပါပဲတော့လှုပ်ဖို့တော့နည်းနည်းလေးခက်တာပေါ့နော်အမှန်တော့ရှမ်းတမျိုးသားလုံးနိုင်ငံရေးစင့်ဆိုတော့နော်တနယ်လုံးမှာရှိတဲ့ရှမ်းလူမျိုးရဲ့အတန်ကနားထောင်ပြီးမှပဲ27တတိယကြိမ်မြောက်သွားမှရှင်ပြေမှာလေတကယ်လို့ဘလို့ဖြစ်ဆိုတော့ကျော်တင်တဲ့ဒုတိယကြိမ်လိုမျိုးပဲပြန်ဖြစ်မလားမှမသိတာဒုတိယကြိမ်တုန်းလည်းဘာမှပြောရှာမရှိပဲနဲ့ပြန်လာရတာပေါ့နော်
တခြား NCA ပြည်ရကျောင်းသားတပ်မတော် APSDF ဖွဲ့တွေရဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူစုတွေ့ဆုံပွဲတွေကိုတော့ရန်ကုန်မြို့ပါဝင်နေမြို့တွေမှာကျင်းပခွင့်ပြုခဲ့ပါတယ်။လက်ရှိမြန်မာတပ်မတော်နဲ့တိုင်းရင်းသားဖွဲ့တွေကြားစစ်ရေးသိမ်းမှနေတဲ့ဒေသဖြစ်တဲ့ရှမ်းပြည်နယ်ဆိုရင်အကျိုးလူစုတွေ့ဆုံပွဲသားစည်းခံရတဲ့ပုံမှာ NCA လက်မှတ်ထိုးအပြည့်ခတ်ရစရေးဖွဲ့ရှစ်ဖွဲ့ရဲ့ငင်းချာရေးလုပ်ငန်းစဉ်ဖွဲ့ PPSC ကအရေးပေါ်စည်းဝေးခေါ်ယူနေတာဖြစ်ပါတယ်။ဒါ့အပြင်ကရင်မျိုးရာစည်းရုံး KNU ဖွဲ့တွေကကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ဖွဲ့ကလည်းအစီလမ်းကြောင်းကလုံမှုဖြစ်တော့သလိုလမ်းမ27ရာစုပင်လုံးညလာကံကိုလိုအပ်တယ်လို့ရွှေ့ဆိုင်ပေးဖို့ဆိုပြီးတောင်းဆိုထားတဲ့ပုံမှာဒီစည်းဝေးမှာဆွေးနွေးဖြေရှင်းဖို့လည်းရှိနေပါတယ်ဒီကနေ့နဲ့မလဖျံနှစ်ရက်သာကျင်းပမဲ့ PBSD အရေးပေါ်စည်းဝေးမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိစ္စအပြည့်ရရှိဖွဲ့တစ်ဖွဲ့ချင်းစီရဲ့လူထုသိဆုံဆွေးနွေးပွဲကိစ္စပြည်ထောင်စုငြိမ်းချမ်းရေးညလာကံ27ရာစုပင်လုံးတတိယကြိမ်စည်းဝေးကိစ္စနဲ့ရှေ့လုပ်ငန်းစဉ်တွေကိုချမှတ်သွားဖို့ရှိနေပါတယ်အခုစီဝေးမှာကရင်မျိုးရာစီယုံကရန်ယူရှမ်းပြည်ပြန်လည်စုဆောင်ရေးကောင်စီ RCSS မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ရခိုင်ပြည်လူမျိုးရေးပါတီ ALP Democracy Chubu Tamro TGPA, Kim Mura Siyo Ninjanji Kansi, KNLAPC, Chim Mura Tausi and Raka Kansante, Tayaka Jabime, Po Mura Lumia Yipojo, PNL Puega Tayan Nanji, Mashika Babu Kamia.
Nikon ain't dream people get about the setemabe, Ninu Dotay in Damia, Federal Council UNF Siga, take the gowns on the ne, a soya tamaroga, take the gowns on the Tidan Twisson Sunny Yesure, UNF Sia down so Jeha, accounted Paula Bo Manisa de Bulu, a soya Ninja Ye Commission PC, poor went to Gabio like Bare, UNF C, Tabanzuma Bare, Mumbite Badiga, Pia NCE, Sajoma, Lemma, Tome, Lusumpia Tabime. UNFC တပ်ပေါင်းစု အနေနဲ့ data လက်မှတ်ထိုးမှာဖြစ်ကြောင်း မွန်ပြည်သက်ပါတီခေါင်းဆောင်သူကပြောပါတယ် UNFC အဖွဲ့ဝင်ငြိမ်းချမ်းရေးဆွေးနွေးမှုအလားအလာနဲ့ပတ်သက်လို့ ကိုညံဝဲအောင်ကစူးစီးတင်ပြထားပါတယ်ရှင်
UNFC တပ်ပေါင်းစုနဲ့ အစိုးရငြိမ်းချမ်းရေးကော်မရှင် PC တမတော်တို့ကြား 2019 ခုမိုင်းအထိ 18 လကျော်ကြာဆွေးနွေးလာခဲ့ကြပေမဲ့ NCA အပြည့်အစားချုပ်မှာလက်မှတ်ထိုးနိုင်တဲ့အဆင့်ထိရောက်မလာသေးပါဘူး ဒီတော်တွင်ပြီးခဲ့တဲ့ဒီဇင်ဘာလတည်းမှာ ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KMPP တပ်ဖွဲ့ဝင်၃ဦးနဲ့အရသားတအူးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ KMPP နဲ့မြန်မာတပ်မတော်တို့ကြားတင်းမာမှုတွေရှိနေတာက UNFC က NCA ကိုလက်မှတ်ထိုးနိုင်ရေးဆွေးနွေးနေတဲ့ကိစ္စကိုနှောင့်နှေးစေတယ်လို့ UNFC
ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်ခဏိအခြေအနေကဟိုနည်းနည်းပြောင်းလဲဖြစ်သွားတယ်ဗျစိတ်မကြခင်တုန်းကကရင်ပြည်ရဲ့ဘုံ၃ဦးနဲ့အရသားတအူးကိုနော် ဘုမတ်တမလို့ဘက်ကဖန်စီပြီးတော့တပ်ပြတ်လိုက်တဲ့အပေါ်မှာကရင်ပြည်ကသတော်လေးကိုမကြည့်မနှက်ဘူးဗျဒီကိစ္စမနေ့နေ့တိစုသွားတဲ့သဘောတော့ရှိတယ်အဲဒီမကြည့်လဲတဲ့ဟာကိုထိပ်ပြီးကောင်းဆောင်များတွေ့ဆုံပြီးတော့ရှိနိုင်ကြည့်မှာပေါ့ဗျတကယ်လို့ကြည်လင်တော့ဒါလက်မှတ်ထိုးဖို့ရှိပါတယ်ကောင်းဆောင်ကြည့်နေရောဒီကြောက်မဲအောင်နိုင်နေရောတွေ့ဖို့တောင်းဆိုထားကြဗျအခုတိတော့အကြောင်းကိုပြန်သေ
ူးလို့အစိုးရညဉ့်ဉဏ်ရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်ကျွန်တော်တော့တိတ်မထင်ဘူးကြကျွန်တော်လည်းတိတ်ငြိမ်ငြိမ်နိုင်ကြတာနောက်ဆုံးသူတို့တင်ပြတဲ့ရှစ်ချက်လုံးကြီးပါပြီးခဲ့တာတကြိမ်တစ်ကြိမ်လုံးရှိခဲ့ပြီကြာကျွန်တော်တို့ကြားတလောက်ကတော့မပြတ်တော့ထိုးမယ်လို့တော့သုံးချက်ထားတယ်လို့သိရတယ်ကြာ USSD အဖွဲ့အနေနဲ့လည်းပြတ်တတ်ပြီပေါ့
NCA စာချုပ်မှာမွန်ပြည်သက်ပါတီကလက်မှတ်ထိုးမယ်ဆိုတဲ့ကိစ္စသူတို့ပါတီတွင်းမှာဆုံးဖြတ်ချက်ချထားပြီးသားဖြစ်ပေမဲ့ UNFC အနေနဲ့သာလက်မှတ်ထိုးသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ဟန်သာကရှင်းပြပါတယ
်ကျွန်တော်တို့အဖွဲ့အတွင်းမှာကနော်ထိုးဖို့ဆုံးဖြတ်ချက်တော့ရှိတယ်ဒါပေမဲ့ဒုက္ကဋ္ဌတပ်ပေါင်းစုအဖွဲ့ဝင်ဖြစ်တဲ့တပ်ပေါင်းစုနဲ့ညှိရမယ်ဆိုတဲ့အမှုရှိတယ်လေအဲ့ဒါကြောင့်တပ်ပေါင်းစုနဲ့ညှိနေတာအဖွဲ့အနေနဲ့တော့ကျွန်တော်မလုပ်ပါဘူး
NCA စာချုပ်ဟာအ धिक တက်မတော်နဲ့ညှိနှိုင်းမှုပြေးလည်မယ်ဆိုရင်ဝန်ကြီးသစ်ပါတီတဖွဲ့တည်းကလက်မှတ်ထိုးတာကိုလည်းကြိုးဆိုကြောင်း PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်။တဖွဲ့ချင်းတို့လည်းကျွန်တော်လက်ခံမှာပါ။ကျွန်တော်ညီညီရဲ့သားကြီးကထွက်နေပြီ။ကျွန်တော်တို့လက်ခံထုံးစား10ဖွဲ့နဲ့တွားနေတယ်။ဒီတော့ဒီအဖွဲ့တွေဝန်ရံပါပြကြပါ။ဝန်ပါလို့မကျင်းနိုင်တော့ပြန်ချင်းဝါလို့ရတယ်လို့တိုင်မင်းကိုရင်ပြောရတယ်ဗျာ။အဲတကယ်စနေရဲ့ချိန်ကျတော့တို့လက်နဲ့ကန်အဖွဲ့စီးနှစ်ခုဖြစ်တဲ့ကျမတို့နဲ့တိုင်းလာလည်းနဲ့ကြိုင်နေကြသူတို့နှစ်ဖက်သဘောတူပြီးတယ်ကျွန်တော်တို့အဲ့ဒီအစိုးရအနေနဲ့ကငင်းငင်းဆိုတော့ဘယ်သူမှအရှုံးမရှိ
ဘူးဒါပေမဲ့ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC အဖွဲ့နဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့် NCA စာချုပ်ဟာခိုင်မာမှုမရှိဘူးလို့ UNFC ကသုံးသပ်ကြောင်းဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်ဒါကြောင့်အပြစ်ရဲ့လက်မှတ်ထိုးပြီးရင်GMC ပြစ်ခတ်မှုစောင့်ကြည့်ရေးပူးရဲကော်မတီကိုအခိုင်အမာဖွဲ့စည်းနိုင်ရေးကအရေးကြီးတယ်လို့သူကဆိုပါတယ်။အစိုးရ PC ကတော့ UNFC ရဲ့တောင်းဆိုချက်6ချက်ကိုဆွေးနွေးတာပြေလည်မှုရသွားပြီလို့ပြောနေပေမဲ့ Democracy Federal နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့သကကလုံးအငင်းပွားမှုရှိနေတယ်လို့လက်နက်ကိုင်တိုင်းရင်းသားနယ်မြေခွဲဝေသတ်မှတ်ရေးကိစ္စမှာလည်းပြေလည်မှုမရသေးဘူးလို့ UNFC ဘက်ကပြောပါတယ်ခင်ဗျာ။
ကိုညဝေအောင်စူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချင်ပါရှင် BOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကျမ်းမာရေးခန္ဓာနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူနားဆင်ကြရမှာက
UFC မပါလဲလက်မှတ်ထိုးဖို့ဆိုပြီးတော့ကျွန်တော်တိုက်တွန်းခဲ့ပါတယ်။မွန်ပြည်သက်ပါတီတခုတည်းမဟုတ်စင်တော့မွန်ပြည်သက်ပါတီနဲ့
ဒါတော့တိုင်းရင်သတင်းလောအစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့နှလုံးအဆွတ်ရှင်လဲရသူတွေနဲ့သွေးမခဲစေအကြောင်းတင်ပြပေးပါမယ်။နှလုံးအဆွတ်ရှင်လဲထားသူအများစုအနေနဲ့သွေးမခဲစေတောက်ဖို့လိုအပ်ရမှာဖြစ်လာနိုင်တဲ့အန္တရာယ်တွေကိုသတိထားပြီးကာကွယ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။နှလုံးဆွတ်ရှင်လဲထားပြီးသွေးမခဲစေတောက်ရသူတွေမှာဘလို့အန္တရာယ်တွေကိုသတိထားဖို့လိုပြီးဘလို့ကာကွယ်သင့်တယ်လဲဆိုတာကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမူဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါတယ်ရှင
်။ Okay ပါမောက္ခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီနှလုံးအဆုတ်ရှင်လဲရတဲ့သူတွေအနေထားကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
း။ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီနှလုံးကိုစိတ်ခံရတယ်လေကျွန်တော်တို့ရှိလာတယ်ဒါကြည့်ဒီသတိမှုနဲ့ပတ်သက်လို့ဒီစီးပစ္စည်းရယ်တော့ဆုံးရတဲ့အတွက်ကြောင့်နိုင်ငံရေးအဆင့်ကြီးကျွန်တော်တို့အဆုရှင်တွေကိုအဲလဲပြီးနေလဲပြရတဲ့လူတွေရှိတယ်ဒီလိုလဲပြတဲ့ကံမှာလဲမြို့ပေါ်ကလူတွေရှိလို့နေရာလူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒါပေမဲ့သူ့ရဲ့ပြဿနာကတော့အဆုရှင်လဲရတဲ့လူပါဆိုလို့ရှိရင်သူ့မခဲစီတော့ပါတယ်အဲ့တော့ဒီအဆုရှင်လဲတဲ့လူဒီတိုင်းသိထားသင့်တာလေးတွေတော့ကျွန်တော်သိထားသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအဆုရှင်မကောင်းတဲ့တွေလဲရတဲ့တွေတော့ပေါ့ဆရာနော်ဒီတိချာတဲ့အဓိကချက်တွေကိုရှင်းပြပေးပါလား
ကျွန်တော်တို့ဒီအဆုရှင်ဆိုတဲ့နေရာမှာနှလုံးထဲမှာအဓိကအများဆုံးလဲပြရတော့ aortic valve ခေါ်တဲ့ aortic အဆုရှင်နဲ့ mitral valve ခေါ်တဲ့ mitral အဆုရှင်ဖြစ်ပါလေအဲဒီအဆုရှင်တွေကပမာပြမှာတော့လေးဘက်နာယောဂါပေါ့အဲ့ဒါဝင်နောက်ဆက်တွဲနေတဲ့အဆုရှင်တွေကပျက်စီးသွားတယ်ပျက်စီးသွားရင်တော့ဒီ mechanical obstruction တွေရပြီးတော့ပိတ်ဆို့ပြီးတော့လူရဲ့အသက်အန္တရာယ်ကြီးရှိလာနိုင်တယ်ကောင်းလေကျွန်တော်တို့နိုင်ငံရာအဆင့်ကြီးကျွန်တော်တို့ဒီမှာရှိတဲ့ဌာနတိုင်းလူလူကအဆုရှင်လဲပေးနေပါလေအဲဒီလဲတဲ့အခါမှာနှမျိုးနှစားရှိပါလေတစ်မျိုးကတော့ metal ခေါ်တဲ့ကျွန်တော်အများဆုံးလုပ်ပြီးနေတာက metal ပေါ့တတ်တူနဲ့လုပ်ထားတဲ့ valve ဒီမှာ titanium လို့ပါလို့နဲ့အာတကယ်ရက်ဒီပါတဲ့ဒီ mechanical valve ခေါ်တာပေါ့အဲ့ဒါတခုရှိတယ်နောက်တစ်ခုကတော့ chromograph ခေါ်တဲ့ wet တို့ပါလို့ကနေလွားတို့ပါလို့ကနေပါလေဒါနဲ့အရင်ကထုတ်ထားတဲ့ valve ကိုထည့်ပြီးအဲ့ဒါဟိုမူကပ်ကိုခေါ်ပါလေ။ metal valve ကဆိုတော့ကောင်းပါလေ။သို့တော်လည်း metal valve ကအငယ်သေးမခဲသေးပေါ့ဗျာ။တော့ရပါလေ။အဲဟိုမူကပ်သမားတွေကတော့တချို့တော့လူရဲတချို့တော့များများလည်းမလူပဲနဲ့တော့ရှိတယ်ပါလေ။ဒါပေမဲ့ကျွန်တော်တို့ metal တတ်တူနဲ့လုပ်ထားတဲ့ valve ကျက်ထားတဲ့လူတွေကတော့တစ်သက်လုံးအသက်ရှင်နေပြီးတောက်နေရပါလေ။ဘာဖြစ်လို့လဲဆိုတော့ဒီ valve ရဲ့ဒီတကယ်တည်းရဲ့လှုပ်ရှားမှုပေါ်မှာအသားတွေတက်လာတယ်အဲ့ပေါ်မှာပိုးတွေဝင်လာတယ်ဆိုရင်ဘာလို့စားမှုကိုထိခိုက်ပြီးတော့အသက်အန္တရာယ်ရှိသွားနိုင်တယ်။ဒါကြောင့်မို့လို့ဒါကိုကင်းမကျဲစီးနဲ့ပတ်သက်တာကိုတော့အဆိုရှယ်လူနာတိုင်းကတိကျမှုနဲ့လူတယ်လို့ပြောချင်ပါလေဆရာ
။ဟုတ်ကဲ့ဆရာအဲ့တော့ဘလို့နေရာမျိုးမှာဒီဆေးကိုအသုံးချဖို့လုပ်မလဲဆရာ
။ခုနကကျွန်တော်တို့အဆိုရှယ်လဲပြီးပြီဆိုတာနဲ့ကျွန်တော်တို့ကသိတတ်ရပါလေ။အခုကမှတော့ကျွန်တော်တို့ပထမရပိုင်းမှာခွဲပြီးကမှတော့ထိုးစည်းလေးနဲ့ပြီးတယ်သွေးမခဲသေးဘူးပေါ့ဗျာ။ဒါပေမဲ့လို့အဲ့ဒီမှာပဲစပြီးတော့ကျွန်တော်တို့တောက်ဆေးနဲ့စတိုက်ပြီးတော့အဲတောက်ဆေးဆိုတဲ့နေရာမှာလည်းအခုကအများဆုံးအတိအကျတော့ကူမရင်အုပ်စုပေါ့ဒီကားထဲမှာကူမတင်ဆိုတာလူအများအတိအကျတော့ကူမတင်ကိုဝက်ဖရင်ဆိုတဲ့သွေးမခဲစေးအမီနဲ့ပဲအတိအက တာလေလူတိုင်းလူလူလည်းဒါကိုသိပါလေဒါပေမဲ့သူ့ရဲ့အန်ဒီရီသူ့ရဲ့သုံးဆွဲပုံလေးသူ့ကိုမသုံးဆွဲရင်ဘာတွေဖြစ်နိုင်လဲဆိုတော့အတိတ်ကိုတော့တည်ထားဖို့လိုပါလေဘာလို့လဲဆိုတော့ဒီဖြစ်ထားတဲ့အဆုရှင်ဟာကောင်းကောင်း function မလုပ်ဘူးအလုံးမျိုးသူပိတ်ချိုသွားရင်သူကရုပ်ရက်ဆုံးဆုံးနိုင်တယ်ဒါမှမဟုတ်သွေးမခဲနှုံးတွေအများများလာလို့ရှင်လေလူပါသွေးယိုစိတ်ဓာတ်တွေဖြစ်လာတယ်အထူးသဖြင့်အဲ့လိုလူတွေမှာကေတူယောဂါလည်းရှိပြီးတော့ဘုံနောက်သေးသေးလေးပဲပေါက်သွားလို့ရှိရင်သွေးထွက်တာသူများလည်းပုံပြီးတော့များသွားမယ်သူကပေါက်နေတာကသွေးမခဲသေးဖြစ်တာဟုတ်ဒါကြောင့်မို့လို့ညာနဲ့ပတ်သက်တာသိရေးကြည့်ပါလေညာသွားရင်တော့ကျွန်တော်တို့ international normalized ratio ကိုတဲ့သွေးမခဲသေးကိုထိန်းချုပ်တဲ့အတိုင်းအတာအနေနဲ့ INR ဆိုတာကိုအသုံးပြုတယ်ဒီလိုဆိုရင်ညာသွားရင်တော့ 2.5 ပါဝင်ကျွန်တော်မှာထားတယ်လူရင်လူ3တိထားတာလည်းရှိတယ်2နဲ့3ကြားမှာကျွန်တော်တို့ဇာဝင်ကြီးတွေကညှိနှိုင်းပြီးတော့ထားပေးလို့ရှိပါတယ်အဲ့ဒါကိုလည်းလူနာအမြဲကိုလည်းကျွန်တော်တို့ကကောင်စလင်းရုပ်ပြီးအတိပေးနေရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးမခဲဆေးသုံးတာကြောင့်ဖြစ်လာတဲ့အန္တရာယ်တွေကလည်းကာကွယ်နိုင်တဲ့အနေအထားရှိပါဆရာ
ဒီသွေးမခဲဆေးသုံးတဲ့လူတွေမှာဖြစ်လာတဲ့အန္တရာယ်ကဘာပြောလို့သွေးမကဲလုံကဲပြီးတော့သိထတာလေးပေါ့ဗျာနောက်တစ်ခုကသေးမကဲစီမလုံလောက်တဲ့အခါမှာလည်းကျွန်တော်တို့ထည့်ထားတဲ့အဆုရှင်တွေကအလုံးမလုံပဲနဲ့အာရည်ပြနိုင်တယ်ဆိုတဲ့အားပေါ့အဲ့ဒါလို့မဖြစ်နိုင်အောင်ကျွန်တော်လူနာတွေကိုအာရဏာလို့ပါလို့ပေးချစစ်ဆေးဖို့အထူးသဖြင့်အခက်အခဲကျွန်တော်တို့ရှိတာတော့နေရီရွာတွေမှာကြောက်လို့ရှင်တော့တစ်ခါလေးမစစ်ဆေးနိုင်ဘူးဦးရွာတွေဘာတွေမှရှိရလို့အဲ့တော့ကျွန်တော်တို့ကသေးုံကနေမစင်ငနေဟိုကဒီလိုလူရအသားစီးတွေမထိုးဘူးအဲ့ဒါသိရေးကြည့်ပါလေအသားစီးထိုးတာမှအကနဲ့ကြီးသွားဆိုအဲ့ညမှာကြီးကြီးချင်းတော့တင်ပါကြီးကြီးဖြစ်လာနိုင်တယ်။နောက်တစ်ခုကခွဲစီရမယ်ခွဲစီခံရမယ်။ဥမာအူတဲ့ရောင်လို့ပေါ့ဗျာ။ဒါမှမဟုတ်လို့ရှင်လေဦးနာအကန်ပေါက်လို့ဆိုရင်ခွဲစီခံတော့မယ်ဆိုလို့ရှင်လေ။ကြာဝင်ဦးကျွန်တော်ကဒီဝက်ဖရင်တောက်နေပါလေ။ပြင်းမကျဲစီတောက်နေပါလေ။ဆိုတာကိုပြောပြရမယ်။နောက်တစ်ချက်ကအရင်အရေးကြီးတာကတော့ကျွန်တော်ကအချိန်မမှန်ဒီသေးကိုညနေ6နာရီများသွားကျင်တော့တိုက်နေတိုက်ကရှိပါလေ။ညနေ6နာရီမှတောက်ရပါလေ။ကောင်းတစ်ချက်အရင်ကြည့်တာတော့ဒီနာရီကိုအထူးဖြင့်ပညာနဲ့သိမတတ်ဘူးသိပညာဘူးပြရတယ်လေဒီဒီကမားမှာတော့တွားတိုက်တဲ့ကမှာသိထွက်လာလားကိုမှာအနီပြောက်ပြီးဘာတွေပြလာလားသိသိကြီးဥဒါလေးတွေရှိလာလားနည်းနည်းထိလိုက်တာနဲ့ပြည့်ပြည့်ကြီးရှိလာလားအဲ့ဒါဆိုလို့ရှိရင်ကြောင်ဝင်ကိုချက်ချင်းပြတာပြီးတော့ထိမ့်သိမှုကိုပြန်လဲပြီးတော့ထိမ့်သိမှုတွေလုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဒါအထူးဖြင့်တော့ခြေကိုဆင်းသွားတဲ့အခါမှာသူစာရွက်လည်းပေးပါတယ်ကအပြင်ပေးစီချာချာလေးပြောပြလိုက်ပါလေအဲ့လိုလူချင်းအပြင်မလူလားအတဲအန်ဒီရီကိုကာမနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှလုံးအဆုရှင်လဲရတဲ့သူတွေအနေနဲ့ဒီသွေးမကက်ဆေးတောက်တဲ့နေရာမှာပေါ့နော်နောက်ထပ်ရောကျွန်တော်မမင်းပြီးတဲ့အရေးကြီးတဲ့ချက်ရှိသေးလားဆရာ
ဒီတောက်ပါတဲ့ဆေးဘော့ဖရင်ဆက်ဆေးကခလေးကိုပုံဝင်ဆောင်လိုက်မယ်ဆိုရင်ခလေးကိုအန်ဒီရီပြုတ်နိုင်ပါလေခလေးကြီးသွားလို့ရယ်ခလေးမှာလူစင်မမီပဲမွေးလာတာလေးရှိနိုင်တယ်ဒါကြောင့်ဖြစ်နိုင်ပြီးတော့ကျွန်တော်တို့ကကိုယ်ဝင်တွေကလည်းမဆောင်ဘူးတော့ပြောပါတယ်အကြောင်းမျိုးမျိုးကြောင့်ကိုဝင်ဆောင်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ပထမ3လအတွင်းမှာထိုးစည်းကိုပဲထိုးပြီးတော့နောက်ဆုံး36ပတ်ကနေပြီးတော့ဒီမွေးတဲ့အချိန်တော့တခါထိုးစည်းကြာကာလလေးကိုတော့ကျွန်တော်တို့အဲဒီတောက်စည်းပေါ့လေအန်ဒီရကင်းတဲ့ကာလတောက်စည်းကိုတော့တောက်တယ်အဲဒီထိုးစားလေးရှိတယ်ဒါကလည်းနေရာဒေသပေါ်မူပြီးတော့ညီနိုင်ရဖြစ်နိုင်တော့ကိုဝင်မရှိဘူးတော့ကျွန်တော်တို့ကတားပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေကန္တာကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့စိုက်ပျိုးရေးကန္တာမှာပုတ်ကလစ်ကယင်းနှီးမြုပ်နှံမှုတိုးပွားလာဖို့အတွက်အထောက်အကူပြုလုပ်ငန်းတွေကိုဦးစားပေးပြီးတော့အစိုးရစိုက်ပျိုးရေးဇယိတ်ကိုတုံးဖို့ကမ္ဘာပံအုပ်စုကအကြံပေးထားပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးအတွက်အစိုးရအသုံးစရိတ်ခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်ဆက်မှုလေယာဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသုတေသနဆယ်မြောင်းစီမံခန့်ခွဲမှုမြေစည်းလွှာစီမံခန့်ခွဲမှုတည်နံမွေးဖြူရေးနဲ့ငါးလုံငါးတိုးချဲ့ပညာပေးမှုစိုက်ပျိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးတင်တယ်လို့ဆိုပါတယ်တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးစရိတ်ခွဲဝေသတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့ အစိုးရစိုက်ပျိုးရေးအသုံးစီအသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲ။ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုမလှုပ်ဘဲမလှုပ်အပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီးမယောင်ရဆီလူတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်။ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာစွန့်ရည်တွန်းမြင်ပြီးပုံမူထိရောက်စွာလုပ်နိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်။အကောင့်တွေပေါ်ရမှာစွန့်ရည်ရှိဖို့အတွက်ဤပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလှုပ်ဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေးအသွေးရှိလာအောင်လုပ်ဖို့လိုပါတယ
်။လက်ရှိစီမံကိန်းပုံစံကိုပြုပြင်ပြောင်းလဲပြီးအခြားစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုနိုင်ရင်လည်းဖွံ့ဖြိုးမှုစွန့်ရည်ကိုမြင့်တင်နိုင်ပါတယ်။ဥပမာစံစဘာစိုက်ပျိုးရေးအတွက်ပံ့ပိုးထားတာတွေကိုမတူကွဲပြားတဲ့အခြားလေယာလုပ်ငန်းတွေမှာသုံးစွဲတာမျိုးဖြစ်ပါတယ်။စင်မြောင်းနဲ့ကြေးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေအရေးအသွေးထိမ့်သိမ့်မှုမြေစီလွှာစီမံခန့်ခွဲမှုတိုးချက်ပညာပေးလုပ်ငန်းမျိုးစေ့နဲ့ဈေးကွက်တည်စရာတွေမှာအားကောင်းလာရင်လဲစီမံကိန်းအကောင့်ထဲဖော်ရမှာထိရောက်နိုင်ပါတယ်အစိုးရဗဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဗဟုအစိုးရဌာနတွေဟာစီမံကိန်းအကောင့်တွေပေါ်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်။အစိုးရဗဏ္ဍာငွေစီမံခန့်ခွဲမှုပုံမူကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်။ဘတ်ဂျက်အသုံးစရိတ်ပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်္ကန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်တွေပေါ်မှုစွန့်ရည်တိုးပွားနိုင်ပါတယ်။ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးနဲ့လက်အောက်ခံဌာနတွေဟာဝန်ကြီးချုပ်ကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာယင်းနီးမြုပ်နှံမှုမပြူပဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာယင်းနီးဖို့လိုပါတယ်။အသစ်ဆောက်လုပ်မဲ့အစားလက်ရှိဆယ်မြောင်းစနစ်ပုံမူကောင်းမွန်လာအောင်ယင်းနီးမြုပ်နှံတာဟာဆယ်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ်။
စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအသွေးရှိလာအောင်ဘတ်ဂျက်အသုံးစရိတ်များများပေးဖို့ဖြစ်ပါတယ်။စံစဘာထုတ်လုပ်မှုကနေမတူကွဲပြားတဲ့အခြားလေယာသုံးလုပ်ငန်းကိုပြောင်းလဲလုပ်ကိုင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်။ဒီနေရာမှာနည်းပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကန္တစရာတွေကအရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်တမဝါယမအဖွဲ့အစည်းပုဂ္ဂလိကဘဏ်အသေးစားငွေကြေးလုပ်ငန်းစရာတွေကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစရိတ်ဟာအကျိုးရှိလာနိုင်ပါတယ်
2019ကနှစ်2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာအလူရှင်ရဲ့ထောက်ပံ့မှုနှစ်ဆတိုးလာလိမ့်မယ်လို့ခန့်မှန်းပါတယ်။လောလောဆယ်ပံ့ပိုးဖို့ဂရုပြုထားတာကဒေါ်လာသန်း960ရှိပြီးတိုးပွားလာလိမ့်မယ်လို့ခန့်မှန်းရပါတယ်။စိုက်ပျိုးရေးဝန်ကြီးဌာနမဟာဗျူဟာဦးတည်ချက်နဲ့ကိုက်ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရတဲ့တာပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဗန္ဒငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရပဲဖြစ်နေပါတယ်။မနစ်ခစတဲ့9နှစ်ကာလကိုစိုက်ပျိုးရေးကန္တဖွံ့ဖြိုးရေးမဟာဗျူဟာနဲ့ယင်းနီးမြုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖို့အတွက်ပုဂ္ဂလိကယင်းနီးမြုပ်နှံမှုတွေတိုးပွားလာဖို့လိုပါတယ်။ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစီမံဥပဒေပုံမူကောင်းမွန်အောင်ဆောင်ရွက်ရပါလိမ့်မယ်။ပုဂ္ဂလိကလုပ်ငန်းနဲ့ပြိုင်ဆိုင်သလိုဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့အကြံပေးထားပါတယ်။ပုဂ္ဂလိကယင်းနှိမ့်နာမှုတိုးပွားလာဖို့အတွက်အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစရိတ်ကိုတုံးဖို့ကမ္ဘာ့ဘာမအုပ်စုကအကြံပေးထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်ပေးတဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါ။အခုတော့တိုင်းရင်သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP အစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မုံကိုဒေသအတွင်းမြေမြုပ်မိုင်းနှလုံးပေါက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားတိစောက်နေတဲ့ငင်းချင်းလုပ်ငန်းစဉ်အခြေအနေတွေအကြောင်းကိုကြားကြရပါပါ။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်အမျိုးသားပါတီ ANP ကလွတ်တော်ကိုယ်စားလှယ်တွေဗဟိုလုံမှုဆောင်တွေနဲ့မြို့နယ်ကော်မတီဝင်တွေပါဝင်တဲ့အစည်းအဝေးတစ်ရက်ကိုစစ်တွေမြို့မှာရှိတဲ့ပါတီဗဟိုဌာနချုပ်မှဒီလပထမပတ်က၄ရက်ကြာပြုလုပ်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့နဲ့အဲ့ဒီအချိန်တွင်းမှာဥက္ကဋ္ဌတာဝန်တွေကိုရပ်တန့်ထားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေအပါအဝင်အခြားကိုယ်စားလှယ်တချို့နှုတ်ထွက်ခွင့်တင်ထားတာနဲ့ပတ်သက်ပြီးတော့လဲကာယကံရှင်တွေနဲ့ရှင်းလင်းစရာရှိသေးတဲ့အတွက်နှုတ်ထွက်ခွင့်မပြုဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒါအပြင်ရခိုင်ပြည်နယ်ကနိုင်ငံရေးအခြေအနေနဲ့ရခိုင်အမျိုးသားရှေ့လုပ်ငန်းစဉ်ပါတီတိလက်ခိုင်မာရင်နဲ့ပါတီတီဆောက်ရေး23ရာစုပင်လုံညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးအကြံပြုချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်လစ်လက်နေတဲ့ပါတီဥက္ကဋ္ဌနေရာကိုလည်းလက်တလောအခြေအနေမှာအစာထိုးခန့်အပ်မှာမဟုတ်တယ်လို့ပါတီကိုဥက္ကဋ္ဌအဖွဲ့အတွင်းရေးမှူးအဖွဲ့တွေကစုပေါင်းဦးဆောင်သွားမှာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တိခတ်တန်ရာရရှိသူ၅ဦးနဲ့ကနှူးမှစိုးရင်ရပြီးတော့တင်းထောက်စရာဥပါရောဆောင်းခေါင်မှာခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဇန်နဝါရီလ၁ရက်နေ့ကမုံကူးမြို့က၎င်းတို့နေထိုင်ခဲ့တဲ့မန်ချက်ကျေးရွာဟောင်းနေရာနီးမှာရွာသား၅ဦးထိမ့်ခွေသွားရမှာမိုင်းနမီပြီးပောက်ကွဲခဲ့တာဖြစ်တယ်လို့မုံကူးဒေသခံလူကပြောပါတယ်။တိခတ်တန်ရာရရှိသူတွေဟာတရုတ်နိုင်ငံမန်စီမြို့မှာရှိတဲ့စစ်ရုံမှာအရေးပေါ်စေဝါကူးသခံနေရတယ်လို့မိသားစုဝင်တွေကပြောပါတယ်။
လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပါတီပေါင်းစည်းမှုညှိနှိုင်းရေးအဖွဲ့ရဲ့ဦးဆောင်မှုနဲ့မွန်ပြည်သူညီလာခံတရားကျင်းပမှာကိုတရားဝင်နိုင်ငံရေးပါတီများဖြစ်တဲ့မွန်အမျိုးသားပါတီ MNP နဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ပါတီတို့မတက်ရောက်နိုင်ကြောင်းထုတ်ပြန်ထားပါတယ်မွန်တမျိုးသားလုံးညီညွတ်ရေးထက်ပြိုကွဲရေးကိုဦးတည်နေပြီးမွန်အမျိုးသားတရက်လုံးအပေါ်ဆိုးကျိုးတာဖြစ်စေမဲ့ဒီညီလာခံကိုမွန်အမျိုးသားပါတီအနေနဲ့အတိအမှတ်မပြုနိုင်ကြောင်းမွန်အမျိုးသားပါတီအထွေထွေတွင်းရင်မူနိုင်လရေးသမားကပြောပါရယ် MNP ပါတီဝင်တွေအလုံးမွန်ပြည်သူညီလာခံကိုတက်ရောက်ခြင်းမပြုဖို့ဇန်နဝါရီလ၈ရက်နေ့ကတတိပေးစာတစ်စောင်ထုတ်ပြန်ထားတာကိုတွေ့ရှိရပါတယ်အလားတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီလည်းမွန်တမျိုးသားလုံးကိုကိုစားမပြုတဲ့အပြင်ဒီမိုကရေစီစံနှုန်းလုံနီးလုံဟန်မှတွေ့ဖီနေတဲ့ညီလာခံတစ်ခုသာဖြစ်တဲ့အတွက်ပါတီအနေနဲ့ကိုယ်စားလှယ်ဆဲလွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်
။ထိုင်းနိုင်ငံကနေမွန်ပြည်နယ်ကိုတရားမဝင်သိမ်းဆောင်လာတဲ့မော်စော်ယင်ဆက်တစည်းစာဝက်ကောင်ရီ350ခန့်ကိုတပ်ဆိုင်ရာပူပေါင်းဖွဲ့တွေကနေဇန်နဝါရီလ5ရက်နေ့ကထပ်မံဖမ်းဆီးရမိခဲ့ပြီးမုတ်သမနယ်မြေရဲစခန်းမှာအမှုဖွဲ့အရေးယူထားတယ်လို့မွန်ပြည်နယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်။ဖမ်းမိတဲ့ဝက်တွေမှာဝက်နဲ့ပတ်သက်တဲ့ရောဂါရှိမရှိကိုစစ်ဆေးဖို့ဝက်သွေးရည်ကြီးကိုရန်ကုန်ဇာခွဲခန်းကိုပို့ဆောင်ထားကြောင်းနဲ့ဖမ်းမိထားတဲ့ဝက်တင်ရင်နဲ့ရင်မောင်း၅ဦးကိုတော့ပြည်နယ်စိုးရဖွဲ့ရဲ့လမ်းညွှန်မှုနဲ့ရေးယူသွားမယ်လို့ဆိုပါတယ်။ခိုင်းနိုင်ငံကဝက်တွေတရားမဝင်ဝင်ရောက်လာမှုကြောင့်လက်တတော်ပြည်နယ်အတွင်းမှာဝက်မွေးမြူရေးခြံ50ကျော်ကဝက်တွေကိုအဝယ်တန်းတွေလာရောက်ဝယ်ယူခြင်းမရှိတဲ့အတွက်ကြက်သိမ်းရနဲ့ချီနှစ်နာဆုံးရှုံးမှုတွေဖြစ်ပေါ်နေတာကြောင့်ဒီအခြေအနေကိုကာကွယ်ပေးဖို့နဲ့ဖြေရှင်းပေးဖို့ဒီဇင်ဘာ23ရက်နေ့ကမွန်ပြည်နယ်မွေးမြူရေးလုပ်ငန်းဘွဲ့ချုပ်ကမွန်ပြည်နယ်စိုးရဖွဲ့ထံမှတင်ပြထားခဲ့ပါတယ်။
ရှမ်းပြည်အရှိပိုင်းမိုင်းဖက်မြို့နယ်မှာရွှေတူးဖော်ရေးစီမံကိန်းအောင်မြင်ရေးအတွက် SS Resource Asia Company ကအုပ်ချုပ်ရေးအာဏာပိုင်တွေမြေတိုင်းဦးစီးဌာနနဲ့တစ်တောဌာနကပုံကိုယ်တွေနဲ့အတူလူထုနဲ့တတ္တရအကျဉ်းတွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့တာဖြစ်ပြီးမိုင်းဖက်ဒေသခံလူထုတွေကတော့ဒီရွှေတူးဖော်မှုစီမံကိန်းကိုအလိုမရှိကြောင်းပြောဆိုတယ်လို့မိုင်းဖက်မြို့နယ်ကြားဖြူပါတီ SNDP ဥက္ကဋ္ဌစိုက်ခမ်ဆန်ကပြောပါတယ်။က Komaniga Shwetu Popo Liatare area the danger she be Eddie Sojogo. Mampiamune Hega Jewa Osu Satong Osuga Dirakanwe Kan Sayama Pichang Dachilemune Nahilong Osuga Shwetu Pomujang Dirakanu to Yin Sainiare Dokadego Ting Hansa Ya Yubi Shwetu Pomusiman Gengo Alum Shijang Komaniga Ne Dupo Yego Sele Account Pony Me So Yendo Bimian Tantan Sanjin Gagwet Dwama Pichang Duga Sobare Mampiane Dinonja did at the Kulong Niba Shwe Dupo who Quimpu Chayarade SS Resource Asia Gomnigo did a canoe to Ga Sanjin Sanab Yarajan Siman Gang on Yin Portre Natan Sakun Kuni August Laga de Jane Disema Laga de Jane Akuzanawai Lakone Yaniga de Jane Lutune Dwissel Ninan Kebade
အခုတည်င်းလာရဦးဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတည်ဆောက်နေတဲ့ငင်းချင်းရေးလုပ်ငန်းရှင်တွေဟာမတူညီတဲ့ချင်းကမှုပုံစံတွေကြောင့်နောက်နေကြံကြံနေစေအခြေအနေမှာရှိနေပါတယ်အပြစ်ရဲစဲနိုင်ဖို့ဖော်ဆောင်နေချိန်မှာပဲတိုင်းသားဒေသတချို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့တမ်ရော့အနေနဲ့ငင်းချင်းရေးကိုဟန့်တားနေတယ်လို့လည်းနိုင် ကျွန်တော်အားလုံးဟာဒီငငယ်ခေတ်စဉ်ကကုချန်ရှိနေတဲ့လို့အပြည့်ရလက်မှတ်ရေးသူသားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတီမိုကရေစီတအုပ်အပီအက်ဖ်အုပ်စာဦးတန်ခဲကပြောပါတယ်ဒီနေ့လက်ရှိအခြေခံကာလမှာနိုင်ငံရေးဖြစ်စဉ်ကိုချိတ်ကတဲ့ပုံစံကကျွန်တော်အေးအိုကြားထဲမှာတုံ့ပြန်ဖြစ်နေတယ်တခုကတော့
UNSC ရနိုင်ငံရေးဆွေးနွေးရေးညှိနှိုင်းဖွဲ့TBN နဲ့အစိုးရညှိနှိုင်းရေးကော်မရှင်PC တို့ရဲ့ဆွေးနွေးမှုကလည်းအခုဆိုရင်ရပ်တန့်နေသလိုရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာငင်းချမ်းရေးလုပ်ငန်းကိုတမင်ကြန့်ကြံအောင်လုပ်စားတဲ့အနေအထားမျိုးလို့ဥပဒေပညာရှင်ဦးအောင်သူကအခုလိုထောက်ပြပါဗျာ။
အခုလိုငင်းချမ်းရေးကြံ့ကြံ့နေတာဟာတမတော်ဘက်ကဆွေးနွေးပွဲတွေကိုခွဲခြားလုပ်ဆောင်နေတာလို့နိုင်ငံရေးလှစ်လာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ်။တခုကတမတော်ရဲ့ဟိုတရားစီအမြင်နေပေါ့ဗျာ။ဘယ်ဘွဲ့ဆွေးနွေးတော့မှဘဝတုံးဖွဲ့နဲ့တော့မဆွေးနွေးနိုင်ဘူး။နောက်စုပြီးမဆွေးနွေးနိုင်ဘူး။တမတော်ရဲ့အဲ့ဒီတရားစီအမြင်နေပေါ့ဗျာ။စစ်မှန်တဲ့ငင်းချမ်းရေးရရှိဖို့ပြည်
ဒီကနေ့ဒီနေ့ကိုတရားမဝင်သိမ်းဆောင်လာတဲ့မော်တော်ယာဉ်စက်တစ်စီးစာဝက်ကောင်ကြီးသုံးသက်နေကြပါတယ်ခင်ဗျာ
Sabiro UNFC Adiga appointment to Poy Pite, Mumbi the Party Ha NCA Lama Yito Nay to a season Sang Yuan is a Chini Machine the low UNFC Nino Dotina Lumumia Federal Council appoint Ninele, a Suya Ninja Commission PC Ne, Sunu Nina Mu Adre, now so disonated at Tedre Abo Piyashi Dwa, Napat Tape Bank Council and Dwayne Song Dwapo, UNFC Council and Tape the Siwima Song Pia Keta Bari.
မိကလျာမောင်ကနေစုစည်းတင်ဆက်ထားပါတယ်။UNFC ရဲ့အဓိကဖွင့်ဝင်တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီဟာဒီဇင်ဘာ27ရက်နေ့မှာကျင်းပခဲ့တဲ့ဗဟိုကော်မတီရွေးပေါ်စည်းဝေးပြီးမှာစီစဉ်ဆောင်ရွက်ဆရာများပြည်စည်းပါက NCA လက်မှတ်ရေးထိုးနိုင်မယ်လို့ပါတီသတင်းစင်မှာဖော်ပြထားပါတယ်။UNFC ဗဟိုလုံးမှုဆောင်တိုးချက်စည်းဝေးမှာမွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးနဲ့ဆက်
ခုလို့ပြောပါတယ်
။ဟိုမကြက်ကမိုဘီလစ်ပါတီကလုပ်ခဲ့ဟိုပါပေါ့အစည်းအဝေးဆုံးဖြတ်ချက်ကလည်းအဲ့ဒီသဘောထားပါပဲ။အဲ့ဒီကိစ္စကိုကျွန်တော်တို့ UNFC မှာအစည်းအဝေးမှာလာတင်ပြရပေါ့လေ။သူတို့ကတော့ဒီလိုမျိုးတစ်ခွဲအနေနဲ့ဆုံးဖြတ်ထားတယ်။တဘောဒီဆုံးဖြတ်ချက်ကတော့ဒါကျွန်တော်တို့အပြစ်မပြုတာပေါ့။ဒါကျွန်လက်မှတ်ရေးထိုးရေးသဘောထားကအတိအကျဟိုပါပေါ့နော်ကျွန်တော်တို့ချမှတ်နေကြမလို့ပေါ့
။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကတော့ NCA လက်မှတ်ထိုးနိုင်ရေးအတွက်မွန်ပြည်သစ်ပါတီကိုအခုလိုတိုက်တွန်းခဲ့ပါတယ်
။ဒါ UNFC မှာပါတဲ့လက်မှတ်ထိုးဖို့ဆိုတော့ကျွန်တော်တိုက်တွန်းခဲ့ပါတယ်။မွန်ပြည်သစ်ပါတီတစ်ခုတည်းမဟုတ်စင်တော့မွန်ပြည်သစ်ပါတီနဲ့ဟာအခြားသော 1+1 ပေါ့နော်။လာဟုပါတီကလက်မှတ်ထိုးရဲဆိုရှင်ထိုးပေးဖို့အတွက်ကျွန်တော်မြစ်တိုက်ရခံတာ
วันพิเศษปาร์ตี้นี้เนี่ยเอซีเอเล่มาทัวร์ผู้นิสสันในปีนี้ที่มีเปลี่ยนสูงหูด้วยชิ้นวิบะปาร์ตี้เบก้าอัตยิบผิวเปลี่ยนสูงแล้วไม่ใช่ดีบ้างมองพิเศษปาร์ตี้กันเนี่ยป่าวในเดือนยี่นี้ต่อตั้งยันนั่นลุ่มยามเฟดเรกังซีเยนเอซีกังซังซีวีโกดีล่าเชียนิตี้ท่านนั่งมาเจ็บปากแค่ยามา
อสุยานิชัยก็มาเชื่อปีสี่เนี่ยส่วนหนึ่งยิ่งนานหัวด้วยนอกจากที่สุนี่ได้เช็ดด้วยบ่พี่ยาชีด้วยเสร็จแล้วไปจูบันตัวเมลูเลยยันเอฟซีพี่ยี่สุขเฮชิดูอุทธรณ์สก้าคุลูสวาร์เองยันรู้ดีนักที่ดีกว่าหนูในที่สุดจริงๆตอนนี้ที่สุนี่ได้เช็ดด้วยบ่พี่ชายจ้าไปคุลูเสียมตัวนั่นพี่นี่ได้เช็ดด้วยก็ยันเอฟซีกังสังด้วยนี่เนี่ยนายงานเอาตั้งเป็นงานปกุ
ตั้งแต่การเกิดยุคจีจาวดูในตัวชมพีนับเป็นยิ่งนานพิจารณาผู้ด้วยยุคนี้สิ่งนี้จูบันตัวมาพิบาร์เองอากูสับอีเดรนจินชะกูน่าสนใจมากว่า
รักษาเมียดาปาร์ตี้เอ็นพีซีเวจิมปายามาปาร์ตี้โอกาสต่อตาอิมมองนอกจากขึ้นเต็นท่าลากูเปลี่ยนเลยต้องจับผู้อภัยปาร์ตี้ลงงานสินิโกส่วนหนึ่งส่งพิจารณาได้ฉันมีเนี่ยเมียไปมึงกูจะได้อัดเรื่องเมียมยงไม่นั่งลงปอกเวมูจังจะได้แข่งงานอูเปลี่ยนทันสัตย์ยาชิเคบีเดี๋ยวในงานมันสิเสียงมาเสกุตามูขันยูนิบาร์เอ
ตอนนี้หนูคุณน่าสนใจจังเลยค่ะเพราะในวันนี้ทารีกันเองเป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ายที่จะเห็นได้ในวันนี้เป็นสิ่งที่สุดท้ Shu Nasin and Jabare. View in Yamabang, your website Lisa Garo, Burmese.viewinnews.com Pibare. Tomorrow, Ditauta Nimene, Chow Nagane, Kunai, T. Tolume Radio Season de Guru, Lainumida, Thonsen, Lise, Nazene, Lainamida, Tia, Guzerugane, Pen Yu Nasin and Jabare. A good old drink, Jinjo, go on and be a baby by machine.
American Tamil Yukawa, Jow and Noshabi, Democracy Sinico, Tiba, Russian and Chubak and Chow, Popia Tari, American Teletoy, Sin Kaza, Chimney Machine, Nanga Sasan Yu, Tigai Sija, Russian and Gatigani, Tompian Piosole Pare, American Teleto, Democrat Kuzeri, Sin Kazamaro, Democracy Sinico, Taikate, Russia, Luyadia, American Yukawa, Madame Nanga Titan, Piboni, Piosu Tadu, Tamaton, a Tranine, Chincha Murigo, Yinsan Hantavu, Piokwe Kayale, Piosu Talaba. American Tamil Tranga, two a Yukawa message you in Pune, Rasharuja, Puosa Mususuchego, Sonsas Senior and Patalo, two Sonsas Simu, Robert Mulane, Tusomo, Lujima Lule Melo, Piosule Pare, Menonga, no when you join a Tuson Sunebi, Napa Lotte, the National Motu, Rashan and Puocha Simuli, Mishiacha, Tamaga, Taman, Yes and Pioso Garaba. It can be named Mononema, mostly in Yoda, Seu, Uri Metapia Kangia, Kisatue, Dawin Shizurigo, Ye Yune, Luku Yachupamuri, Alamo, Portoneo, Kurumgaya, Chele Chapu Yipu, Nemasuya, Lekamu, Uyopa Tamaga, Iuga, Titon Lipare, it can be named Yapai, Mondomune, Indian Chium, Totama, Tushigere, Launia, Dizaga Yoda Tichune, Tapawani, Lechene, Tisonuri Picha, Nemasiteka, Pioso, Labi, Notanimawe, Iuga, Titon Pioso Ledava, Tinitopianate, Iu Chinia Chamaro, it can be named Yapaima Pipole, Champamu, Alamo, Portoneo. Now, Pima Tishinao, Kulamga Luku, you can see a chalet chapu ypone, the Remi Yarigu, Nemasuya, Kumbibu, Taitong Yava. Nemanango Toja Kissin Pitigniba Yalare, Japanang and Jai when you taro Kunoa, Dignimaro, Yangu Muga, Situ, Jason, Japan City, Mionantare, Tinango, Toya Karwa Pibare, Japanang and Jai when you are Manapa Maro, Nemanang and Jai when you lepi, Nano timing a poku lepite, Donsan Suchine, Twiso Moshizulu, Tamro Kawi Uzijo, Pochuji Mio Lanale, Twiso Limelu, Mioliavare, Stanimaro, Privkati Chonere, Yakampinego, Toya Mava.
တရင်ချင်းချုပ်ကိုကွန်လုံးကျင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူကမှခွန်ယူဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့စီဒရီဖရန်ကလင်ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်ဗီအိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်ကိုညာ9နိုင်ကနေဆက်နိုင်သည့်လိုင်းနိုမီတာ20လေး20ငါ30နဲ့90နဲ့လိုင်းလိုမီတာ196ဇေဒုကနေတိုက်ရိုက်ထုတ
Thank you. This program has come to you from the Voice of America, Washington.